โอเคปามอคะดอกเตอร์ขมังเอ๋ยเค้าเนี่ยเราတို့မြန်မာနိုင်ငံမှာဒီလေဘေးမှာရှိတဲ့အကျိတ်ဒီတိုက်ရိုက်လို့ခေါ်တာပေါ့ဗျာเนาะအဲ့ဒီအကျိတ်ကနေထုတ်တဲ့အစိတ်ဒါမှမဟုတ်လို့ရှင်လေဒီဟော်မုန်းတွေကြောင့်ဖြစ်တဲ့နှလုံးရောဂါဖြစ်ပွားမှုအနေထားဘယ်လိုအနေထားရှိလဲဆရာ
လေဘေးမှာ thyroid gland ဆိုတာ thyroid အကျိတ်ရှိတယ်အဲ့ဒီအကျိတ်ကနေပြီးတော့ဟော်မုန်းဓာတ်တွေထုတ်တာနည်းနည်းလွန်ကျဲသွားပြီးတော့နှလုံးမှာသွားပြီးထိခိုက်တဲ့ဖြစ်တဲ့ရောဂါနှလုံးရောဂါပေါ့ဗျာအဲ့ဒါလည်းရှိပါတယ
်ဟုတ်ကဲ့ဆရာဒီယောဂါဒီလေဗင်းကျိတ်ဟော်မုန်းကြောင့်ဖြစ်တဲ့နှလုံးယောဂါပေါ့ဆရာနော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
။ဘာကြောင့်ဖြစ်ရလဲဆိုလို့ရှင်တော့မျိုးရှိပါပဲ။မျိုးကတော့သူ့အလိုလိုကိုဖြစ်ပေါ်လာတာပေါ့လေ။ဒါကျွန်တော် Graves disease ဆိုခေါ်ပါတယ်။နောက်တစ်ခုကတော့လေဗင်းကျိတ်ယောဂါအကျိတ်ရှိနေတယ်။ရှိနေရနေပြီးတော့တချို့အစိတ်အပိုင်းတွေကဖောက်ပြန်လာပြီးတော့ဒီတားတဲ့ဟော်မုန်းတွေထုတ်လာတယ်။ဒါတော့ချင်းကတော့ဒီ Graves disease ကိုတဲ့ဟော်မုန်းကိုလွန်ကဲသွားထုတ်လာတဲ့အချိန်မျိုးကနေပြီးတော့စပြီးတော့ဖြစ်တာများပါတယ်ခင်ဗျာ genetic
ဟုတ်ကဲ့မျိုးရိုးဗီဇကြောင့်ပါဆရာနော
်တချို့မိသားစုတွေမှာလည်းရှိနေတတ်ပါတယ် genetic ကဥမာ twin ဖြစ်မှာ monozygous twin ဖြစ်မှာဒီအမွားအိမ်မှာတော့မှရှိတတ်တဲ့သဘောတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီခါကျတော့ဆရာကြီးဒီဖြစ်ရခြင်းအကြောင်းညာအခုလိုဒီသူ့လိုလိုဖြစ်တာတော့မျိုးရိုးဗီဇကြောင့်ဖြစ်တာတို့ကြောင့်ဒီကာကွယ်နေတဲ့အနေထားကြတော့ခက်မဲ့နေတာရှိတာပါဆရာနော
်။ဟုတ်ကဲ့ကာကွယ်လို့တော့သူကမရဘူးပေါ့လေ။လက်ရှိအချိန်ဒီမှာကြတော့ဒီဟာဟိုအချိန်မီပြီးလို့ဒါအင်တာအရေးကြီးပါတယ်။ဘာလို့လဲဆိုတော့ဒါကအသက်အန္တရာယ်ကိုပြုနိုင်တဲ့ရောဂါဖြစ်ပါတယ်။ဒီဟာအစိတ်ကြီးကဒီသားရဲ့ဟော်မုန်းကြီးကတိတ်ပြီးတော့ညှားလာတဲ့အခါမှာပေါ့လေ။နှလုံးကြီးကတော့အပြတ်လာတာလို့နှလုံးခုန်ကန်ပြီးညှားလာပြီးတော့အသက်အန္တရာယ်ရှိနိုင်တဲ့အနေအထားတွေကျွန်တော်တို့ရှိတာဟုတ်အဲကြောင့်ဒီကံဒါကာကွယ်ရေဆိုတာလေစောစီအချိန်မီပြီလို့ရှိရင်တန်ရဖြစ်မယ်လူပြောင်းမောင်မှာနှလုံးကုန်လုံးမြန်နေမယ်နည်းနည်းအမောမြန်နည်းနည်းအဲ့ဒါလက္ခဏာကြီးရှိလာပြီလို့ကျွန်တော်ကတန်ရရှိပြီတော့လေဆိုပြီးတော့လုတ်ပေးနိုင်တဲ့အခါမျိုးတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်လို့ခတ်တော်လဲပဲအသက်အနေကြီးရောဂါဖြစ်တဲ့အတွက်စောစောသိနေအောင်ဆရာကြီးဆရာခုနကပြောတဲ့ဒီနှလုံးကုန်မြန်ပြီးမောတာအပြင်တခြားရောဒီတတိထားသင့်တဲ့လက္ခဏာအသေးစိတ်တွေရှိလားဆရာ
အဲ့ဒါတွေကတော့ရှိပါတယ်ရင်းတုံနေဟိုပြောလို့ပြတာရှိတယ်နောက်ပြီးတော့လူတွေကိုကြည့်လိုက်လို့ရှင်လည်းသူကနည်းနည်းပိန်နေတယ်ချွေးကြီးလေးတွေနည်းနည်းထွက်နေတတ်တယ်နောက်တစ်ခုကနည်းနည်းကညာမငြိလဲဖြစ်တတ်တယ်အလေးချိန်ကြီးလဲလျော့သွားတတ်တယ်မျိုးလုံးလေးလည်းနည်းနည်းမှုပြီးတော့အပြင်ထွက်လာတယ်မျိုးလုံးပြူးပြူးလေးဖြစ်နေမယ်ဒါတွေမြင်လို့ရှိရင်တို့ကသတိရဖြစ်ရမယ်အဲ့ဒီအာတော်တော်လေးလည်းဒီကြီးတဲ့အချက်ဖြစ်ပါတယ်။နောက်တစ်ခုကဆိုလို့ရှင်တော့ကျွန်တော်တို့ဆီဝင်လာတဲ့ကယူနီတုံနဲ့နောက်တစ်ခုကဆိုတွေးတူးနဲ့လည်းတွေးလာတတ်တယ်။နောက်ရှင်ဘတ်အောင်လည်းပါတယ်။အဲ့လိုပဲပြောရတယ်။သူတို့ဉာဏ်လုံးကနည်းနည်းရှေ့ပြီးမို့နေတာလည်းတွေးတတ်တယ်။ဒီခါလေးလက်လေးတွေကတုံနေတာတွေ့တယ်။ကျွန်တော်ဉာဏ်လုံးကိုနားကောင်းကြည့်လိုက်တဲ့အခါမှာလည်းဉာဏ်လုံးကိုယ်ဟာမြင်နေတယ်။ဒီခါလေးအပိုးကုန်းတွေပါရှိနေတတ်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုရင်တော့သိကြအောင်ပေါ့နော်အများဆုံးသိနေအောင်ဆရာကြီးဒီရှင်းကိုအချိန်ကပြတင်တာပါဆရာနော
်ဟုတ်ကဲ့ပါကျွန်တော်နှလုံးရောဂါကိုနေ့စဉ်ကြည့်နေတဲ့ဆရာဝန်တွေကတော့ဒါကခေါင်းထဲမှာရှိကိုရှိထားတဲ့ပြဿနာတစ်ခုဖြစ်ပါလေရှိတယ်ဒါပေမဲ့လည်းအထူးသဖြင့်ဆရာဝန်တွေအနေနဲ့လည်းဒီဟာကိုခေါင်းထဲမှာဒါပစ္စိုးစစ်ကြောင့်နှလုံးရောဂါဖြစ်နေမလားဆိုပြီးတော့တကယ်ဖြစ်လာတဲ့လူကိုသိကြအောင်လို့ကျွန်တော်တို့တွေးစစ်ကြည့်လို့ရပါတယ်ဒီထဲမှာ T3 T4 ခေါ်တဲ့ thyroxin ခေါ်တဲ့ဟော်မုန်းကတာမန်နဲ့များနေတာတွေ့ရတတ်ပါတယ်။ဒါကတော့နှလုံးမှာဘယ်လောက်ဒီထိသွားပြီလဲပါလဲကြည့်ကြင်တော့ကျွန်တော်တို့ ECG ရိုက်ကြည့်မယ်။ ECG မှာခုန်လုံးတွေမြန်နေတယ်၊ပြန်တော့နှုံးတွေမြန်နေတယ်၊အပူကုန်နေရှိတယ်၊နှလုံးကတစ်ချက်ချက်ခါသွားတယ်။အဲ့ဒါကြီးတွေ့ပြီဆိုလို့ရှိရင်တော့ T3 T4 တက်ပြီဆိုတာလည်းကတော့ရှင်းနေတာပါပဲ။နှလုံးကိုဘယ်လောက်ဒီများထိခိုက်ပျက်စီးသွားလဲသိအောင်ဆိုလို့ရှိရင်တော့ echo ခေါ်တယ်လေ။ဒါတိုင်းနဲ့စမ်းသပ်မှုကလည်းလို့လို့ရပါတယ်ခင်ဗျာ။ငါရေဒီယို iodine optics ဆိုတာဒီ iodine ဓာတ်ကိုစုပ်တဲ့ဟာလုပ်တဲ့ scan လုပ်တယ်ပေါ့။ radio iodine optics scan အဲ့ဒါလုပ်ကြည့်လို့ရှင်လည်းသိနိုင်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ယောဂကိုဒီစောစောစစ်စစ်ရှာဖွေတွေ့ရှိနိုင်ပြီဆိုလို့ရှင်တော့ဒီကုသမှုအနေထားကတော့အလားအလာကောင်းတဲ့သဘောရှိရပါဆရာနော
်။ကောင်းပါလေ။အချိန်မီကုသဥနာဘောဗျာကမကုသခင်မှာတော့ကျွန်တော်ကသိထားနေတာ။ဒီယောဂါကြီးရလဲရှိနေတချို့ကျွန်တော်တို့တောရွာတွေမှာရှိတဲ့လူတွေဆိုရင်ဒီယောဂါကြီးရှိနေမပြီးသေးတဲ့လူကပိန်ချိုးရယ်နှလုံးတွေကလည်းကျွန်တော်တို့တာမန်တမနစ်မှာ90နှစ်ကျင်းခုံရမယ်အစား သူတို့ကတကယ်140 150ခုနေမယ်ချွေးကြီးလည်းထွက်နေမယ်အဲ့လိုနေရင်လည်းနှလုံးအပြတ်ပြီးတော့ဆုံးရှုံးပြေဆုံးသွားတာလည်းအများကြီးရှိပါတယ်အဲ့တော့ကျွန်တော်တို့ရဲ့အဓိကတာဝန်ကတော့အချင်းချင်းကုသဖို့ပါပဲကျွန်တော်တို့ရဲ့သိကျတဲ့ဈေးတွေကတော့များသောအားဖြင့်ဒီမက်ဒီမဇောခေါ်တဲ့ကာဘီမဇောစတဲ့ဈေးတွေနဲ့တားရဟော်မုန်းချိန်ဖြည့်လို့ရပါတယ်အဲ့ဒါဒီသုံးလို့ရတယ်နောက်ဒီကနှလုံးခွင်နှုန်းညံလာလို့နေပြီးတော့နှလုံးကြောင့်ဒုက္ခမရအောင်ဘီတာအဗီယက်ဂျစ်ဘလော့ကာခေါ်တဲ့ပိုပရနလောလို့ခေါ်တဲ့ဒီလိုဆေးတွေလည်းသုံးလို့ရပါတယ်။ခုံလုံးမြန်လာတဲ့ကူကျွန်တော်တို့ digitalis ခေါ်တဲ့ဆေးတွေကိုလည်းအသုံးပြုလို့ရတယ်။ဒါအပြင်ပေါ်လေးဒီတခြားဆေးတွေဒီ calcium channel blockers ပါညာစားခြင်းတွေသုံးရ။အကဲတချို့လူတိုင်းမှာဆိုလို့ရှိရင်တော့ဆေးနဲ့ထိန်းသိမ်းလို့မရတဲ့အခါမျိုးမှာကျွန်တော်ခွဲစီရပါတယ်။ခွဲစီပြီးတော့သူရဲ့တော်တော်များများအစိပ်ပိုင်းအနည်းငယ်ပဲတိုင်းလိုက်ကလေးကိုထားခဲ့ပြီးတော့တိုင်းရက်တက်ကနီစွာတိုင်းရက်ဒီအခြေကိုထုတ်ပြတဲ့ရတဲ့အခါမျိုးတွေလည်းရှိတယ်။နောက်တချို့ဒီအသက်နည်းနည်းရသွားပြီးကလေးပါရဲ့မမွေးတော့ဘူး။ကလေးတွေလည်းကျွန်တော်ဓာတ်ရောင်ကြီးအန္တရာယ်မရှိတော့ဘူးဆိုတော့အရွယ်ကြီးရောက်သွားရင်တော့ရေဒီယို IOD နဲ့သူကတော့အလူဓာတ်ရောင်ကြီးပါနေရအောင်ရေဒီယို IOD နဲ့ ablation ဆိုတော့ကျွန်တော်တို့လုပ်ပြီးရပါတယ်။ဒါတွေကတော့ယောဂဆက်ကားလီမှာမလုပ်ပါဘူးဆက်ကားလီမှာတော့များသောအားဖြင့်တော့ဆေးနဲ့ပဲချိန်ပေးမယ်မရရင်တော့ကျွန်တော်တို့ကစက်နဲ့ကစက်ပေါ်လေးတိုးပြီးတော့လုပ်သွားနိုင်တဲ့အားကြီးရှိတယ်ဆိုတာအဲ့ဒါကိုကျွန်တော်တို့လုပ်ပြီးလည်းပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ